ယောဟန်အခိုင်အလဲအငယ်29ကနေ42ကြားမှာဖော်ပြထားတဲ့အကြောင်းအရာကိုလေ့လာကြပါစို့။ယောဟန်အခိုင်အလဲအခန်းငယ်29ကနေ42အထိကိုဖတ်ကြပါစို့။ထိုအခါတပည့်တော်တို့သည်ရောက်လာ၍ထိုမိမ့်မနှင့်စကားပြောတော်မူသည်ကိုအံ့ဩခြင်းရှိကြ၏။သို့တော်လည်းအဘယ်အလိုတော်ရှိသနည်းထိုမိမ့်မနှင့်အဘယ်ကြောင့်စကားပြောတော်မူသနည်းဟုအဘယ်သူမျှမလျှောက်ကြ။ထိုမိမ့်မသည်လည်းရေဦးကိုထားခဲ့၍မြို့တဲသို့သွားပြီးလျင်အကျွန်ုပ်ပြုပိုးသမျှသောအမှုအရာတို့ကိုထောက်ဖော်သောသူကိုလာ၍ကြည်ကြပါထိုသူသည်ခရစ်တော်မှန်လိမ့်မည်လောဟုလူများတို့အားပြောဆိုသောသူတို့သည်မြို့တဲမှထွက်၍အထံတော်သို့သွားကြ၏မရောက်မီတွင်တပည့်တော်တို့ကအရှင်ဖျားအစာကိုတုံးဆောင်တော်မူပါဟုတောင်းပန်ကြလျင်သင်တို့မသိသောစားစရာသည်ငါ၌ရှိသည်ဟုမိန့်တော်မူ၏ထို့ကြောင့်တပည့်တော်တို့ကတစုံတယောက်သောသူသည်စားစရာကိုပို့ပြီလောဟုအချင်းချင်းမိန့်မြန်းကြလျင်ယေရှုကငါကိုစေလွတ်တော်မူသောသူ၏အလိုတော်ကိုဆောင်ခြင်းသူ၏အမှုတော်ကိုပြည့်စည်ခြင်းအမှုသည်ငါစားစရာဖြစ်၏ယခုမှစ၍လေးလလွန်လျင်စပားရရာကာလဖြစ်လိမ့်မည်ဟုသင်တို့ဆိုတတ်သည်မဟုတ်လောငါဆိုသည်ကားစပားရိုက်ခြင်းအလိုငါလေပြင်းတို့သည်ယခုပင်ဝင်းဝင်းရှိသည်ကိုမျော်၍ကြည်ကြလောစပားရိုက်သောသူသည်အခကိုခံရ၍ထာဝရအသက်ရှင်ခြင်းအလိုငှာအတိအနှံကိုစုသိမ့်၏တို့ဖြစ်၍ပြိုကျဲသောသူနှင့်စပားရိုက်သောသူတို့သည်အတူဝမ်းမြောက်ကြလိမ့်မည်တဦးကပြိုကျဲ၏တဦးကစပားရိုက်၏ဟူသောစကားသည်ဤအရာ၌အမှန်ကြသတည်းသင်တို့သည်လယ်မလုတ်သောအရ၌စပားရိုက်စေခြင်းငှာသင်တို့ကိုငါစေလွတ်၏အခြားသောသူတို့သည်လယ်လုတ်ကြ၍သင်တို့သည်တူတူတို့၏အလုတ်တဲသို့ဝင်ရကြ၏ဟုမိန့်တော်မူ၏။ရှမာရိမိမကလည်းအကျွန်ုပ်ပြုပူးသမျှသောအမှုအရာတို့ကိုသူသည်ထုတ်ပေါ်ပြီးဟုတတ်သိခံတော်မူသောစကားကြောင့်ထိုမြုပ်၌နေသောရှမာရိလူအများတို့သည်ယေရှုကိုယုံကြည်ကြ၏။ထို့ကြောင့်ရှမာရိလူတို့သည်အထံတော်သို့ရောက်လျင်မိမိတို့အရ၌နေတော်မူမည်အကြောင်းတောင်းပန်ကြ၏။ထိုအရ၌နှစ်ရက်နေတော်မူ၏။အချားသောသူအများတို့သည်နှုတ်ကပတ်စကားတော်ကြောင့်ယုံကြည်၍ထိုမိမ့်မအားယခုဖြစ်လျင်ငါတို့သည်သင်၏စကားကြောင့်သာယုံကြည်သည်မဟုတ်စကားတော်ကိုကိုယ်တိုင်ကြားနာရ၍ဤသူသည်လောကီသားတို့ကိုကယ်တင်တော်မူသောသခင်တည်းဟုသောခရစ်တော်အမှန်စင်စစ်ဖြစ်တော်မူကြောင်းကိုသိသည်ဟုဆိုကြ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာရှုခါမြို့မှာနေကြတဲ့ရှမာရိလူတို့ကယေရှုဟာလောကီလူသားများကိုကယ်တင်တော်မူသောဖခင်သားတော်ဖြစ်တော်မူကြောင်းယေရှုရဲ့စကားတော်ကိုသူတို့ကိုယ်တိုင်ကြားနာခြင်းဖြင့်သိလာကြပြီးယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံကြတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။ယေရှုကမိမိဟာအပြစ်ရှိသောလူတို့ကိုကယ်တင်ဖို့လူသားတိအားဖြင့်ကြွလာတော်မူသောခရစ်တော်တည်းဟုသောဖခင်သားတော်ဖြစ်တော်မူကြောင်းကိုရှမာရိအမျိုးသမီးကိုပြောပြတော်မူပြီးနောက်ရှမာရိအမျိုးသမီးဟာရေခတ်ဖို့မိမိပါလာတဲ့ရေအိုးကိုထားခဲ့ပြီးမြို့တဲကိုသွားပြီးတော့အကျွန်ုပ်ပြုပိုးသမျှသောအမှုအရာတို့ကိုထောက်ဖော်သောသူကိုလာ၍ကြည်ကြပါထိုသူသည်ခရစ်တော်မှန်လိမ့်မည်လောလို့မြို့တဲမှာရှိတဲ့လူတို့ကိုပြောပြကြအောင်အခန်းငယ်28ကနေ29ကျမ်းမှာကျွန်တော်တို့တွေ့ရပါတယ်အဲ့ဒီလူတွေကရှမာရိအမျိုးသမီးတတ်သိခံသောစကားကိုစုံစမ်းမှုယေရှုထံတော်ကိုသွားကြတဲ့အကြောင်းအခန်းငယ်30မှာတွေ့ရပါတယ်အခန်းငယ်31မှာယေရှုထံတော်ကိုသူတို့မရောက်မီမှာတပည့်တော်တို့ကအစာကိုတုံးဆောင်မှုယေရှုကိုတောင်းပန်ကြတယ်။သို့သောအခန်းငယ်32မှာယေရှုကသင်တို့မသိသောစားစရာသည်ငါ၌ရှိသည်ဟုမိန့်တော်မူ၏။အခန်းငယ်33မှာတပည့်တော်တို့ကတစုံတယောက်သောသူသည်စားစရာကိုပို့ပြီလောဟုအချင်းချင်းမိန့်မြန်းကြတဲ့အကြောင်းတွေ့ရပါတယ်။ယေရှုကငါကိုစေလွတ်တော်မူသောသူ၏အလိုတော်ကိုဆောင်ခြင်းသူ၏အမှုတော်ကိုပြီးစေခြင်းအမှုသည်ငါစားစေရဖြစ်၏လို့တပည့်တော်တို့ကိုမိန့်တော်မူကြောင်းအခန်းငယ်34မှာကျွန်တော်တို့တွေ့ရပါတယ်အပြစ်ရှိသောလူတို့ကိုကယ်တင်ဖို့အလိုတော်ရှိသောဘုရားသခင်တဘောတဘာဝကိုယေရှုခရစ်၌ထင်ရှားစွာကျွန်တော်တို့မြင်တွေ့ရပါတယ်ယာကုပ်ရဲ့ရေတွင်းကိုယေရှုရောက်တော်မူသောအချိန်မှာယေရှုဟာလူစားတိအားဖြင့်မောပန်းတော်မူပြီးစာငတ်ခဲ့ပါတယ်။သို့သောနောင်တရသောအပြစ်ရှိသောရှမာရိအမျိုးသမီးကယေရှုကိုဝမ်းမြောက်စေတော်မူသောကြောင့်မိမိရဲ့စာငတ်မှုကိုပင် ယေရှုတတိမရတော့ဘူးနောင်တရသောလူစုတယောက်အတွက်ကောင်းကင်သားတို့ဟာဝမ်းမြောက်ခြင်းရှိကြကြောင်းလူကအခိုင်း15အခန်းငယ်9မှာယေရှုမိန့်တော်မူပါတယ်အခန်းငယ်35ကနေ38ကြားမှာယေရှုဟာလူတို့ရဲ့အတိတ်သမိုင်းတာမကလူတို့ရဲ့အနာဂတ်ကိုသိတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်ဒီလောကမှာပေါ်ဘူးသမျှသောလောကီဖယားများကလူတို့ရဲ့အနာဂတ်ကိုမသိကြဘူးယေရှုကတော့လူတို့ရဲ့အနာဂတ်ကိုသိတော်မူပါတယ်လူတို့ရဲ့အနာဂတ်ကိုယေရှုကဘယ်လိုလုပ်ပြီးသိသလဲယောဟန်အခိုင်1ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ယေရှုဟာကပါမတီမရှိမီရှိတော်မူသောသားတော်ဖယားခတ်သိမ်းသောအရာတို့ကိုဖန်ဆင်းဖြစ်တည်စေတော်မူသောဖခင်ဖြစ်တော်မူကြောင်းကိုကျွန်တော်တို့တွေ့ရပါတယ်။ကောလောသဲအခိုင်1အခန်းငယ်6မှာအကြောင်းမူကားဖခင်သခင်ဤဇာတိအဖြစ်တော်ဤပြည့်စုံခြင်းအပေါင်းသည်ခရစ်တော်၌ကိုထင်ရှား၍ကျိန်းဝတ်တော်မူ၏လို့အတိအလင်းဖော်ပြထားပါတယ်။မျက်မြင်မရသောဖခင်သခင်တဘောတဘာဝကိုသိခြင်းရင်သားတော်ယေရှုခရစ်ကိုကြည်ပါအပြစ်ရှိသောလူတို့ကိုအပြစ်ငရဲကနေကယ်တင်ပြီးအိုနာသေးခြင်းနဲ့ကင်းသောဖယားသခင်နိုင်ငံတော်ကိုပို့ဆောင်နိုင်သောဖယားကိုသိခြင်းယင်ယေရှုခရစ်ကိုကြည်ပါမျက်မြင်မရသောဖယားသခင်ဇာတိအဖြစ်တော်ကိုလူဇာတိအဖြစ်ကြွလာတော်မူသောဖယားသခင်သားတော်ယေရှုခရစ်၌ထင်ရှားစွာကျွန်တော်တို့မြင်တွေ့ရပါတယ်အခန်းငယ်35ကနေ38ကြားမှာယေရှုကမိမိဟာလူတို့ရဲ့အနာဂတ်ကိုသိတော်မူသောသူဖြစ်ကြောင်းအခုလိုမှိန်တော်မူပါれယခုမှစ၍လေးလလွန်လျင်စပားရရာကာလဖြစ်လိမ့်မည်ဟုတင်တို့ဆိုတတ်သည်မဟုတ်လောငါဆိုသည်ကားစပားရိုက်ခြင်းအလိုငါလေပြင်းတို့သည်ယခုပင်ဝင်းဝင်းရှိသည်ကိုမျော်၍ကြည်ကြလောဒါဟာရှုခါမြို့မှနေကြတဲ့ရှမာရိလူတို့ကယေရှုကိုယုံကြည်လက်ခံကြမယ်အကြောင်းယေရှုဖခင်ကကြိုတင်မှိန်တော်မူခြင်းဖြစ်ပါれယေရှုဟာအနာဂတ်ကိုသိတော်မူသောဖခင်ဖြစ်တော်မူသောကြောင့်သူ့ကိုယုံကြည်မဲ့သူတို့ကိုကြိုတင်သိတော်မူပါれ။အခန်းငယ်36မှာစပားရိုက်သောသူသည်အခါကိုခံရ၍ထာဝရအသက်ရှင်ခြင်းအလိုငှာအသီးအနှံကိုစုသိမ့်၏။သို့ဖြစ်လျင်ပြိုးကျဲသောသူနှင့်စပားရိုက်သောသူတို့သည်အတူဝမ်းမြောက်ကြလိမ့်မည်လို့မိန့်တော်မူပါれ။အဲ့ဒီနေ့မှာယေရှုကိုယုံကြည်သောရှမာရိလူတို့ကြောင့်တပည့်တော်တို့ဟာယေရှုနဲ့အတူဝမ်းမြောက်ကြမယ်အကြောင်းကိုယေရှုကြိုတင်မှိန်တော်မူခြင်းဖြစ်ပါတယ်။အခန်းငယ်39မှာတဦးကပြုကျဲ့ဤတဦးကစပားရိတ်ဤဟူသောစကားသည်ဤအရာ၌အမှန်ကြသတည်းလို့ယေရှုမှိန်တော်မူပါတယ်။ရှမာရိလူတို့ကယေရှုကိုယုံကြည်လက်ခံလာဖို့ဘယ်သူကယုံကြည်ခြင်းမျိုးစိတ်တည်းဟူသောယေရှုရဲ့ကယ်တင်တော်မူခြင်းတည်ငောင်းကိုကြဲခဲ့တာလဲ။အခန်းငယ်29အရာရှမာရိအမျိုးသမီးဟာပြိုးကျဲတဲ့သူဖြစ်ကြောင်းကျွန်တော်တို့တွေ့ရပါတယ်။ရှမာရိလူတို့မှာပညတ်တိကျမ်းရှိတဲ့အတွေ့ပြိုးကျဲတဲ့သူမှာပညတ်တိကျမ်းကိုရေးခဲ့သောမောရှိလည်းဖြစ်နိုင်ပါတယ်။အခန်းငယ်38မှာတင်တို့သည်လေမလောက်သောအရက်၌စပားရိုက်စေခြင်းဟာတင်တို့ကိုငါစေလို့ဤအခြားသောသူတို့သည်လေလောက်ကြ၍တင်တို့သည်ထိုသူတို့ဤအလုတ်သည်သူဝင်ရကြ၏ဟုမိန်တော်မူ၏သူတို့ပြုကျဲခဲ့သောနေရာတွင်မှယေရှုကိုယုံကြည်မဲ့သူတို့ကိုစုသိမ့်ဖို့ရန်တပည့်တော်တို့ကိုယေရှုဇေလွတ်တော်မူပါれဒါဟာသေခြင်းကနေယေရှုထမြောက်တော်မူပြီးကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွတော်မူပြီးနောက်တပည့်တော်များလှုပ်ရမယ့်အမှုကိုယေရှုကလက်တွေ့သင်ကြားပြောပြတော်မူခြင်းဖြစ်ပါれယေရှုကြိုတင်မှိန်တော်မူခဲ့တဲ့အတိုင်းများစွာသောရှမာရိလူတို့ကယေရှုကိုယုံကြည်ကြတဲ့အကြောင်းအခန်းငယ်39ကနေ51ကြားမှာကျွန်တော်တို့မြင်တွေ့ရပါတယ်။အခန်းငယ်39မှာရှမာရိမိန်းမကအကျွန်ုပ်ပြုဖို့သမျှသောအမှုအရာတို့ကိုသူသည်ထုတ်ဖော်ပြီးဟုသက်သေခံသောစကားကြောင့်ထိုမြုပ်၌နေသောရှမာရိလူအများတို့သည်ယေရှုကိုယုံကြည်ကြ၏လို့တွေ့ရပါတယ်။အခန်းငယ်50မှာထို့ကြောင့်ရှမာရိလူတို့သည်အထံတော်သို့ရောက်လျင်မိမိတို့အရက်၌နေတော်မူမိအကြောင်းတောင်းပန်ကြ၏ထိုအရက်၌နှစ်ရက်နေတော်မူ၏အခန်းငယ်51မှာနောက်ထပ်အခြားသောရှမာရိလူတို့ကယေရှုကိုယုံကြည်ကြကြောင်းတွေ့ရပါတယ်အနာဂတ်ကိုသိတော်မူသောယေရှုရဲ့ကြိုတင်မှိန်တော်မူချက်ဟာအမှန်တကယ်ပြည့်စုံလာကြောင်းကျွန်တော်တို့မြင်တွေ့ရပါတယ်အခန်းငယ်52မှာ ယေရှုရဲ့စကားတော်ကိုကိုယ်တိုင်ကြားနာခဲ့ကြသောသူတို့ကရှမာရိအမျိုးသမီးကိုယခုပြစ်လျင်ငါတို့သည်တင်ဤစကားကြောင့်သာယုံကြည်သည်မဟုတ်စကားတော်ကိုကိုယ်တိုင်ကြားနာရ၍ဤသူသည်လောကီသားတို့ကိုကယ်တင်တော်မူသောသခင်တည်းဟုသောခရစ်တော်အမှန်စင်စစ်ဖြစ်တော်မူကြောင်းကိုသိသည်ဟုဆိုကြ၏ကျွန်တော်တို့လည်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာထဲကယေရှုရဲ့စကားတော်ကိုကြားနာခြင်းဖြင့်ယေရှုဟာလောကီသားများကိုကယ်တင်တော်မူသောဖယားခင်သားတော်ဖြစ်တော်မူကြောင်းကိုကျွန်တော်တို့သိနိုင်ပါတယ်လူသားတစ်အဖြစ်ကြွလာတော်မူသောဖယားခင်သားတော်ယေရှုခရစ်ဟာလောကီသားများအတွက်တပါးတည်းသောကယ်တင်ရှင်ဖြစ်တော်မူပါれယေရှုဟာအပြစ်ရှိသောလောကီလူသားများကိုအပြစ်ငရဲကနေကယ်တင်တော်မူသောဖယားမဟုတ်ခဲ့ရင်မတန့်ရှင်းသောလူမျိုးအဖြစ်ယူဒလူတို့ကသတ်မှတ်သောရှမာရိလူမျိုးများကိုကယ်တင်မှာမဟုတ်ဘူးအပြစ်ရှိသောရှမာရိလူတို့ကိုယေရှုကယ်တင်တော်မူကြောင်းကိုကြည်ချင်းဖြင့်ယေရှုဟာလောကီသားများကိုအပြစ်ငရဲကနေကယ်တင်တော်မူသောဖယားခင်သားတော်ဖြစ်တော်မူကြောင်းကျွန်တော်တို့သိရပါတယ်ယေရှုဟာအပြစ်ရှိသောလောကီလူသားများကိုကယ်တင်ဖို့ရန်လူသားတစ်အဖြစ်ကြွလာတော်မူသောသူမှန်တော်လဲမိမိအပြစ်များအတွက်နောင်တရပြီးကယ်တင်ဖို့တောင်းလျှောက်သောသူတို့ကိုသာကယ်တင်တော်မူပါれတစုံတစ်ယောက်သောသူဟာဘလောက်ပဲအပြစ်ကြီးနေပါစေနောင်တနှလုံးသားနဲ့ယေရှုဖခင်ကိုဝန်ချတောင်းပန်ရင်အပြစ်လွတ်ခြင်းခံရမှာဖြစ်တယ်အပြစ်ငရဲကနေသင်ကိုကယ်တင်ပေးနိုင်မဲ့ဖခင်ကိုရှာနေပါသလားလုကာအခိုင်ငါအခန်းငယ်32မှာယေရှုကဖြောင့်မတ်သောသူတို့ကိုနောင်တသူခေါ်ခြင်းကငါလာသည်မဟုတ်ဆိုးသောသူတို့ကိုခေါ်ခြင်းကငါလာသည်ဟုမိန့်တော်မူ၏လွန်ခဲ့သောအနှစ်2000ကျော်လုံးကယေရှုလက်ဝါးကားတိုင်းမှာအသေးခန္ဓာဟာသက်အတွက်လဲပပါတယ်ဖယားသခင်ရှေ့တော်မှာအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်ကြောင်းကိုယ့်ရဲ့အခြေအနေမှန်ကိုသိရင်နောင်တနှလုံးသားနဲ့ယေရှုထံတော်ကိုလာဖို့ယေရှုဖခင်ကသင်ကိုစောင့်ကြိုနေပါတယ်။သင်ကြိုးလွန်ခဲ့သောအပြစ်လိုက်မိခဲ့သောလမ်းမှားတွေအတွက်နောင်တနှလုံးသားနဲ့ယေရှုဖခင်ကိုဝန်ချတောင်းပန်ပြီးသင်ကိုကယ်တင်ဖို့တောင်းလျှောက်ရင်ဂတိတော်အတိုင်းသင်ကိုယေရှုဖခင်ကကယ်တင်တော်မူမှာဖြစ်ပါတယ်ဆိုတဲ့ယေရှုခရစ်တော်ရဲ့ကယ်တင်တော်မူခြင်းတတင်းကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်ကောင်းချီးပေးပါစေ။